ိုင်းကမြူတွေရေအင်တာနက်ကိုလူတွေကြဲကြဲတန့်ပြန့်အသုံးပြုလာကြတာနဲ့အမျှအွန်လိုင်းပေါ်မှာတယောက်ပေါ်တယောက်မဟုတ်မတရားပြောတာဝေဖန်အပုတ်ချတာလောက်ကြံဆွဆွဲတာချိန်ချောက်အကြက်ကင်ငွေညစ်တာစတာတွေလည်းအဖြစ်များလာတယ်နော
်ဟုတ်တယ်ရှင်အဲ့ဒီလိုလောက်ရက်မျိုးတွေကိုစိုက်ဘာဘူးလင်းလို့ခေါ်ကြတယ်မဟုတ်လားစိုက်ဘာဆိုတာကကျမတို့နေ့စဉ်သုံးနေတဲ့အွန်လိုင်းကိုခေါ်ပြီးဘူးလင်းဆိုတာကတော့တရိုက်ပြောရရင်တော့အနိုင်ကျင့်ပို့ကြတာပေါ့ရှင်စိုက်ဘာဘူးလင်းဆိုတော့အွန်လိုင်းပေါ်မှာအနိုင်ကျင့်ပို့ကြတာပေါ့ဒါပေမဲ့တကယ်တမ်းကျတာမန်နားလေတဲ့အနိုင်ကျင့်ပို့ကြတယ်ဆိုတာထက်အများကြီးပိုဆိုးပါတယ်
ဟုတ်ပါတယ်ဒါကြောင့်လဲအင်တာနက်ကိုကြကြပြန့်ပြန့်သုံးလာနေပြီဖြစ်တဲ့မြန်မာနိုင်ငံကကျွန်တော်တို့ပြည်သက်တွေအတွက်စိုက်ဘာဘူးလီးယင်းအကြောင်းကျွန်တော်တို့သိထားသလောက်ပြောပြကြရအောင်ပ
ါစိုက်ဘာဘူးလီးယင်းဟာဆဲဖုန်းကွန်ပျူတာတက်ဘလက်စတဲ့ဒီဂျစ်တယ်နှီးသုံးပစ္စည်းတွေပေါ်မှာဖြစ်တာပါလူတွေမြင်နိုင်ဝင်ပြောနိုင်ဒါမှမဟုတ်ပြန်ပြဝင်နိုင်တဲ့အွန်လိုင်းပေါ်ကဆိုရှယ်မီဒီယာတွေဆွေးနွေးခန်းတွေဒါမှမဟုတ်ကွန်ပျူတာဂိမ်းကစားတဲ့နေရာတွေမှာဖြစ်နိုင်ပါတယ
်တယောက်ယောက်နဲ့ပတ်သက်ပြီးမကောင်းသဘောပါတဲ့ညှဉ်းပန်းစီတဲ့မှားယူနေဒါမှမဟုတ်စိုးရွားတဲ့အကြောင်းအရာတွေကိုပို့တာတင်တာဒါမှမဟုတ်ဖြန့်ဝေတာတွေဟာစိုက်ဘာဘူးလင်းမြောက်တဲ့လုပ်ရက်တွေပါဒါအပြင်တယောက်ယောက်ကိုအဆက်ရစီတဲ့ဒါမှမဟုတ်ဂုံတိတ်ခါထိခိုက်စီတဲ့ပုဂ္ဂိုလ်ရေးသို့မဟုတ်ပုဂ္ဂလိကအချက်လက်တွေကိုတခြားလူတွေသိအောင်ပြန်ဖြန့်တာလည်းပါပါတယ်တချို့စိုက်ဘာဘူးလင်းလုပ်ရက်တွေဆိုရင်ဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကြောင်းမကင်းတဲ့လုပ်ရက်တွေတောင်မှဖြစ်နိုင်ပါတယ
်စိုက်ဘာဘူးလင်းဟာFacebook, Instagram, Snapchat နဲ့ Twitter တို့လို social media တွေ phone, computer နဲ့ tablet တွေကနေပို့တဲ့ SMS စာတို့တွေနောက် Facebook Messenger လို့ချက်ချင်းစာရိုက်ပို့နိုင်တဲ့နေရာတွေ email တွေစတဲ့နေရာတွေမှာအများဆုံးဖြစ်တတ်ပါတယ်
။ Cyberbullying အနေနဲ့ကိုအများဆုံးကြုံရနိုင်သူတွေကတော့ကလေးတွေနဲ့ဆက်ကျော်သက်လူငယ်တွေပါ။အထူးသဖြင့် LGBTQ အစုဖွဲ့တွေမှာပါတဲ့လူငယ်တွေ၊မတန်ဆွမ်းသူတွေ၊လူမှုဆက်ဆံရေးမှာတတိတခြားဖြစ်နေတဲ့လူငယ်တွေဟာစိုက်ဘာဘူးလီးယင်းအန္တရာယ်ကိုပိုပြီးကြုံရနိုင်ခြင်းရှိပါတယ်
။ဝါတာ၊ပိန်တာ၊ညှဉ်းပန်းတက်ရတာ၊ဝစ်တဲ့အဝစ်အစားနောက်အတန်းတွေကိုလူအစ်စ်အနေနဲ့ရောက်လာတာစသည်အဖြစ်ကျန်တဲ့အတန်းဖော်တွေကအမြင်ခံရတဲ့ကလေးတွေဟာစိုက်ဘာဘူးလီးယင်းကြုံရနိုင်တဲ့အန္တရာယ်ရှိပါတယ်။ဒါပြင်ကိုကိုကိုမကာကွယ်နိုင်ပျော့ညံ့တယ်လို့အမြင်ခံရတဲ့သူတွေစိတ်ကြစိုးရိမ်ပူပန်ယုံကြည်မှုအားနည်းတဲ့သူတွေဟာလည်းစိုက်ဘာဘူးလီးယင်းအန္တရာယ်ကြုံရနိုင်ခြင်းရှိပါတယ
်။ဒါပြင်ဘလူးကလေးတွေဟာစိုက်ဘာဘူးလီးယင်းလုပ်တတ်တယ်ဆိုတာကိုလေးလာသတ်မှတ်ထားတာလည်းရှိပါတယ်။အပေါင်းအသင်းဆက်တဲ့ကလေးတွေလူမှုဆက်ဆံရေးမှာအထက်စီးရှိသူတွေသူတို့ကိုသူတို့အလွန်အကျွံထင်ပေါ်ခြင်းသူတွေနဲ့တခြားလူတွေကိုလွှမ်းမိုးထိန်းချုပ်ခြင်းတဲ့ကလေးမျိုးတွေဟာစိုက်ဘာဘူးလီးယင်းလုပ်နိုင်ခြင်းရှိသူတွေပါ။
အလွယ်တကူဒေါသထွက်စိတ်ကတိကအောက်ဖြစ်တတ်တဲ့သူတွေနောက်မိဘရဲ့အထင်ကွက်နေတာဒါမှမဟုတ်ရင်လေမိသားစုတွင်းမှာပြဿနာရှိနေတဲ့ကလေးမျိုးတွေတခြားကလေးတွေနဲ့ပတ်သက်ပြီးတော့မကောင်းမြင်တတ်ကြတဲ့သူတွေ၊နောက်စီကန်းလိုက်နာဖို့ခက်ခဲတဲ့သူတွေ၊ကြံ့ကြံ့တန်းတန်းလှုပ်ကြဖို့ကောင်းတယ်လို့မြင်တတ်သူတွေ၊တခြားလူတွေကိုအနိုင်ကျင့်သူတွေနဲ့တငယ်ချင်းဖြစ်နေသူတွေဟာလည်းစိုက်ဘာဘူးလီးယင်းကိုကိုယ်တိုင်လုံနိုင်ခြင်းရှိတဲ့သူတွေအဖြစ်သတ်မှတ်ထားပါတယ်
။ကိုကလေးဟာစိုက်ဘာဘူးလီးယင်းအန်ဒရယ်နဲ့ကြုံနေရသလားဆိုတာကိုသိနိုင်တဲ့အချက်၁၀ချက်ကိုသူတို့တွေလေ့လာဖော်ထုတ်ထားတာရှိပါတယ်။စာတို့ Facebook Message ဒါမှမဟုတ် Email ရတဲ့အခါစိုးရိမ်စိတ်ပူနေပုံရတာကြောင်းမသွားခြင်းတမောက်မှုနေမကောင်းခြင်းအောင်ဆောင်တာအွန်လိုင်းမှာသူပါတွေလုတ်တယ်ဆိုတာပြောမပြခြင်းတာအွန်လိုင်းအသုံးပြုပြီးချိန်မှာအကြောင်းမဲ့ဒေါသထွက်တမောက်မှုစိတ်တက်ကြတာတွေဟာသိနိုင်တဲ့အခြေအနေ၅ခုပ
ါနောက်ထပ်အခြေအနေ၅ခုကတော့ကွန်ပျူတာတမောက်မှုဖုန်းကိုသုံးနေရင်လည်းရုတ်တရက်ပိတ်ပစ်လိုက်တာတမောက်မှုထထွက်သွားတာနောက်တငယ်ချင်းတွေမိသားစုဝင်တွေနဲ့အထီးအထွေမလုတ်တာရှင်းမပြနိုင်တဲ့ခေါင်းကိုက်ဘိုက်နာတာတွေဖြစ်လာတာညဘက်မှာအိတ်မပြောတာရှင်းမပြနိုင်တဲ့ကိုယ်အလေးချိန်တက်တာကြတာနဲ့ကိုကိုကိုတက်တည်ဖို့စဉ်းစားတာဒါမှမဟုတ်ဒီလိုလုပ်ဖို့ကြိုးစားတာတွေဖြစ်ပါတယ
်စိုက်ဘာဘူးလီးယင်းအန်ဒရယ်မကြုံရအောင်တားဆီးနိုင်တဲ့အချက်ဆက်ချက်ကိုလည်း cyberbullying.org website မှာအသေးစိတ်ဖော်ပြထားပါတယ် cyberbullying အကြောင်းနဲ့ဘယ်လိုဖြစ်တတ်တယ်ဆိုတာကိုသိအောင်လုပ်ထားပါကိုယ့်ရဲ့ password တွေပို့ကိုရေးအချက်လက်တွေကိုတေချာသိမ်းထားပါတခြားလူတွေလုံးဝမသိမမြင်ပါစေနဲ့ဒါအပြင်ကိုယ့်ရဲ့အချက်ဆုံးတင်ငယ်ရေးမဲ့ဖြစ်ပစီအဲ့ဒီအချက်လက်တွေကိုမပေးပါနဲ့အခြားလူတွေတိသွားပြီဆိုတာနဲ့ပြောင်းပြစ်ပ
ါဆိုရှယ်မီဒီယာပေါ်မှာကိုယ့်ထက်ပုံကိုတင်တော့မယ်ဆိုရင်အဲ့ဒီပုံမျိုးဟာကိုယ့်ရဲ့မိဘအဖိုးအဖွားတွေအပြင်ကျန်းတဲ့တကဘာလုံးကတွေ့မြင်လို့ရတဲ့ပုံမျိုးဟုတ်ရဲ့လားဆိုတာစဉ်းစားပြီးတော့မှတင်ပါစိုက်ဘာဘူးလီးယင်းလုပ်တဲ့လူတွေဟာကိုယ့်ထက်ပုံကိုသုံးပြီးကိုယ့်ကိုကောင်းကောင်းဒုက္ခပေးနိုင်ပါတယ်ကိုမသိတဲ့သူတွေကပို့လိုက်တဲ့အီးမေးလ်တွေစာတိုတွေ Facebook message တွေကိုလုံးဝမဖွင့်ပါနဲ့
website တွေဒါမှမဟုတ်ကိုသုံးတဲ့ Internet Explorer တို့ Firefox တို့ Safari တို့စတဲ့ browser တွေထဲမှာ password တွေကိုမသိမ်းပါနဲ့ computer ဒါမှမဟုတ် cell phone နဲ့သုံးပြီးသွားရင်လည်းဆက်ပြီးမဝင်ထားပါနဲ့ထွက်လိုက်ပါအထူးသဖြင့်စားကြည့်တဲ့လူနေရာမျိုးက computer မှာ Facebook သုံးပြီးပြီဆိုရင် log out လုပ်ပါကိုယ့်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေမှမျိုးတွေ social media ပေါ်လုံးဝမတင်ပါနဲ့ကိုတင်တဲ့ပုံမူတည်ပြီးလူတွေကကိုယ့်ကိုဆုံးဖြတ်နိုင်တာကြောင့်အလုပ်တို့ပညာတော်သင်စုတို့အလုပ်သင်အခွင့်အလမ်းတို့စတာတွေဆုံးရှုံးသွားနိုင်ပါတယ
် cyber bullying အနေနဲ့ကနေကင်းဖို့အတွက်ကာယကံရှင်ကလေးတွေလူငယ်တွေကိုယ်တိုင်မှာရောလူကြီးမိဘအုပ်ထိန်းသူတွေမှာပါတာဝန်ရှိပါတယ် cyber bullying အလုပ်ခံရတာကြောင့်ကိုကိုကိုတက်တည်သွားတဲ့ဖြစ်ရမျိုးတွေတောင်ရှိဘူးတဲ့အတွက်အထူးသတိထားသင်လာပါတယ
်မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲမှုကျေပြန့်လာတာတိတ်မကြလာသေးတာကြောင့်ဒီလိုပြဿနာမျိုးတွေတကယ်တမ်းရှိနေပြီလားဆိုတာအတိအကျမပြောနိုင်ဘူးရှိမနေဘူးလို့လည်းတေချာပေါက်မပြောနိုင်ပါဘူးအားလုံးပဲအထူးသတိထားသင်ပါတယ်လို့တိုက်တွန်းတင်ပြလိုက်ရပါမယ်ညာ